မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံထားသူအရေအတွက်6000ကျော်ကျော်နဲ့သေဆုံးသူ1500ကျော်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 18,250 ကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ခံထားသူ 1,145 ယောက်ရှိတယ်လို့မြန်မာနိုင်ငံအောက်သားဝန်ကြီးဌာနကဒီနေ့နိုမာ12ရက်နေ့ည8နာရီမှာထုတ်ပြန်ထားပါတယ်။ဒါကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 65,598 ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်နောက်ထပ်28ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်စုစုပေါင်းသေဆုံးသူအရေအတွက်ဟာလဲ1508ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့သေဆုံးသူတွေထဲက19ယောက်ကတော့ငိုရောဂါအခံရှိသူတွေဖြစ်တယ်လို့ပြောပါရတယ်။ဒါပြင်ဒီနေ့မှာဆေးရုံကဆင်းဝင်ရသူ1031ယောက်ရှိတဲ့အတွက်ရောဂါသက်သာပျောက်ကင်းသူဥယျာဉ်စုစုပေါင်းဟာလဲ4900ကျော်သွားပြီဖြစ်တယ်လို့ပြောပါရတယ်။မနေ့ကတော့ဓာခွဲအတီးပြူလူနာ1212ယောက်ရှိခဲ့ပြီးအဲ့ဒီထဲမှာပြည်ပကပြန်လာပြီးတော့သွားလာခန့်သက်ထားရှိသူ4ယောက်ပါဝင်ပါတယ်။ဒီထဲမှာရန်ကုန်တိုင်းက969ယောက်နဲ့အများဆုံးဖြစ်ပြီးတော့မန္တလေးတိုင်းက53ယောက်နဲ့ဒုတိယ ARD တိုင်းက49ယောက်နဲ့တတိယအများဆုံးဖြစ်ခဲ့ပြီးတော့ပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေက44ယောက်နဲ့သတုထအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ။